တောရရှိမြခင်ဗျာတင်တိယတော်တမချန်းစီစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းမိုင်းကရှင်ပေတရုဩဝါဒစာဒုတိယဆောင်ကိုလေ့လာပြီးစီးခဲ့ပြီဖြစ်ပါတယ်ဆက်လက်ပြီးတော့ဓမ္မဟောင်းကျမ်းမိုင်းကယောနဝိတ္ထုကိုဆက်လက်လေ့လာသွားမှာဖြစ်ပါတယ်အများဆုံးအဝေဖန်ခံရတဲ့ကျမ်းစကားတွေများအခြေအတင်တွေပြောရဆိုရတာတွေအများဆုံးဖြစ်တဲ့ကျမ်းဟာယောနဝိတ္ထုလို့ဆိုပါတယ်ဒီကျမ်းပေါ်မှာမူတည်ပြီးလူသားတွေရဲ့အတွေ့အခေါ်အယူအဆတွေပဋိပက္ခဖြစ်ကြပါတယ်ယောနာဟာပင်လယ်ထဲကငါးကြီးရဲ့ဝမ်းပိုက်ထဲမှာသုံးရက်ကြာခဲ့တယ်ဆိုတော့ယောနာဝိတ္ထုဟာဖြင့်စိတ်ကူးရင်ဒန္တာကြီးတပုတ်လားဆိုတာဒီကနေ့တင်သိရတော့တမချန်းစီစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းမိုင်းကယောနာဝိတ္ထုလေ့လာမှုဏ္ဍန်ပိုင်းအဖြစ်ဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်ရှင်းလင်းဖော်ပြမှာဖြစ်ပါတယ်
ကောင်းကင်ဘုံ၌ရှိတော်မူ၍ကျွန်တော်မျိုးတို့ကိုအစဉ်တစိုက်ပြည့်စုံဆောင်လျှောက်တော်မူသောယေရှုရှင်အဖထာဝရမြတ်စွာဘုရားသခင်ကိုရောရှင်ပြုတော်မူသောယေရှုတော်မြတ်များကြောင့်ကျွန်တော်တို့သည်ဓမ္မသစ်ကျမ်းများမှရှင်ပေတရုဩဝါဒစာဒုတိယစာဆောင်များကိုကောင်းမွန်အောင်မြင်စွာပြီးမြောက်ခဲ့ပြီဖြစ်ပါ၏ယခုအချိန်၌ဓမ္မဟောင်းကျမ်းစာများတည်းမှအရေးကြီးသောကျမ်းတစ်စုဖြစ်သည့်ယောနဝတ္ထုကိုဆက်လက်၍လေ့လာသွားဖို့ရန်ရှိပါ၏ကိုယ်တော်ရှင်ဆက်လက်၍ဆောင်ထင်းတော်မူပါလမ်းပြပို့ဆောင်တော်မူပါဤယောနဝတ္ထုသည်ဓမ္မတမိုင်းကြောင်းတလျှောက်တွင်အရေးကြီးသောကျမ်းတစုဖြစ်တဲ့ကဲ့သို့လူသားများစွာတို့အတွက်တန်တရားပွားများရသောကျမ်းတစုလည်းဖြစ်သည်ဟူ၍ကျွန်တော်တို့နားလည်ထားရပါ၏ထို့ကြောင့်ဤကျမ်းကိုကျွန်တော်တို့သည်ဂဂနနလိလာယာ၌တန်ရှင်းသောဝိညာဉ်တော်ခွန်အားအပြည့်အဝနှင့်အတိတ်ဘယ်များကိုပြန်ဆို၍ကိုယ်တော်ရှင်နှုတ်ကပတ်သမာကျမ်းစာကိုလေ့လာလျက်ရှိကြသောမိတ်ဆွေသောတတ်ရှင်အပေါင်းတို့အတွေ့အကောင်းဆုံးအတိတ်ပဲအပြည့်အဝဆုံးဖြစ်အောင်ပြင်ဆက်ပေးနိုင်ဖို့အခွင့်ကိုပေးတော်မူပါ။အိုးကျေးဇူးရှင်ဖခင်ဆော့ဖရာသခင်ကိုတော်ရှင်အသက်လန်းစားပြီးအပေါင်းတို့သည်မြည်မြှားပင်ခက်ခဲနေနေသည်ဖြစ်စီကိုတော်ရှင်သိစေလိုသောဝိညာဉ်သဘောတရားများကိုရရှိသောအခါ၌လူသားတို့၏ဘဝအသက်တာအတွေ့အမြင်အပြုအမူအပြောင်းလဲတို့ကိုဖြစ်စေနိုင်သောသင်ခန်းစာများသာဖြစ်ပါ၏အသက်ကိုပြုစုပေးသောကျမ်းများသာဖြစ်ပါ၏ထို့ကြောင့်ယောနဝတ္ထုကိုလေ့လာခြင်းအပြင်ကျွန်တော်တို့အတွက်တန်ဖိုးမဖြတ်နိုင်သောအဖဖျားသခင်သိစေခြင်းသည့်ဝိညာဉ်သဘောတရားအနှစ်သာရများကိုနားလည်ခံယူနိုင်သည့်တိုင်အောင်ကျွန်တော်တို့ကိုလမ်းပြပို့ဆောင်တော်မူပါ။အိုးဖာမစွာဖျားသခင်သင်သိရသောသမာကျမ်းအဆက်ဆက်တွင်ဤကဲ့သို့သောအခက်အခဲပေါင်းများများစွာတို့ကိုရင်ဆိုင်ခဲ့ရတော်လေကိုရောရှင်ဤပေးသနာတော်မူသောခွန်အားများအပြင်ကျွန်တော်တို့သည်အကောင်းဆုံးဖြစ်အောင်ပြင်ဆင်တင်ဆက်ပေးနိုင်ခဲ့ပြီဟူ၍ယုံကြည်ပါ၏ကိုရောရှင်၏ကျေးဇူးတော်တက်တက်သာလျင်ဖြစ်ပါ၏။ဥပမာဆိုဖျားသခင်ယောနာဝတ္ထု၏ခက်ခဲသောသင်ခန်းစာအလုံးစုံတို့ကိုကျွန်တော်တို့သည်ကိုရောရှင်ပေးသောဉာဏ်ပညာအဖြစ်အတိတ်ပဲပြန်ဆိုနိုင်ခြင်းအဖြစ်ရှင်းလင်းပြတ်သားသောသင်ခန်းစာများအဖြစ်ရရှိနိုင်ဖို့အခွင့်ကိုပေးသနာတော်မူပါ။ထို့နည်းတူကျန်ရှိနေသောသင်ငန်းစာအလုံးစုံတို့အပေါ်မှလေကိုရောရှင်သည်ကောင်းကြီးမင်္ဂလာပေးခြင်းအဖြစ်ကျွန်တော်တင်သိရသောတမန်ကျမ်းအဖွဲ့သည်အလိုတော်နှင့်ညီလျောသောအတိတ်ပဲပြန်ဆိုမှုများကိုပြုလုပ်၍အသက်လန်းခရီး၏အနှစ်သာရဖြစ်သောဝိညာဉ်သဘောတရားများကိုလူသားတို့အားဝေမျှနိုင်ဖို့အခွင့်ကိုပေးတော်မူပါကျွန်တော်တူဦးစီတို့၏ယင်တွင်နှလုံးတွင်ကိုယ်ကာယအတွင်း၌တည်ရှိနေသောအပြစ်တုစရိတ်အလုံးစုံတို့ကိုကိုရောရှင်ဖြေလွှတ်ဖြေရှင်းပေးတော်မူပါကိုယ်တော်ရှင်အမှုတော်မြတ်နှင့်ထိုက်တန်သောသူများဖြစ်ဖို့ရန်ကျွန်တော်တို့ကိုတနေ့ကိုတနေ့တိုး၍ကိုတော်ရှင်ပြုပြင်ပြင်ဆင်ပြီးတော်မူပါ။နားဆင်ကြရသောသောတာရှင်မိတ်ဆွေသင်္ဃာများအားလုံးတို့အပေါ်မှာလည်းကောင်းကြီးပြီးတော်မူပါ။တို့တူဦးချင်းတို့ဤဘဝအသက်တာတို့ဤမိသားစုတို့ဤလုပ်ငန်းကိုင်ခန်းအလုံးစုံတို့အပေါ်မှာလုံလောက်သောကောင်းကြီးမင်္ဂလာနှင့်ညီသက်ချင်းအမျိုးမျိုးကိုချပေးမဆသနာတော်မူပါ။ဤယောနဝတ္ထု၏သင်္ဃာစာအပေါင်းတို့သည်မိမိတို့၏အသက်တာတွင်အရေးကြီးသောလမ်းညွှန်ဩဝါဒများအဖြစ်အစဉ်တစိုက်ခံယူနိုင်သည့်တိုင်အောင်အသက်ဝင်လှုပ်ရှားခြင်းရှိစေတော်မူပါမည်အကြောင်းသာတော်ရှင်သခင်ခရစ်တော်၏မဟာနာမတော်မြတ်ကိုသာအမိပြု၍အလွန်ယိုသေးလေးမြတ်ခြင်းဖြင့်ဤသင်္ကန်းစာတို့ကိုဆက်ကပ်အနှံကြပါသည်အဖဖျားအာမင်တင်သိရသောသမာကျမ်း၏မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာသမာကျမ်းစာမှာအများဆုံးအဝေးပန်းခံရတဲ့ကျမ်းပြတ်မှတ်ထားပြီးတော့စကားများရအခြေအတင်ပြောရဆိုရမှုတွေအများဆုံးကြမ်းဖြစ်တဲ့ကြမ်းကိုပြပါဆိုရင်တော့ဇလန်းကလေးတူတလောက်ပြဿနာတက်ရလွန်းလှတဲ့ယောနဝတ္ထုဆိုတဲ့ကြမ်းကိုလက်ညှိုးညွှန်ရမှာဖြစ်ပါတယ်ဟုတ်ပါတယ် အခုဆိုရင်တော့အဲ့ဒီယောနာဆိုတဲ့ဝတ္ထုဒုစီကိုသင်သိရသောသမချမ်းသင်ငန်းစာတွေဟာဆိုက်ဆိုင်မြိုက်မြိုက်ရောက်ရှိလို့လာပါပြီ။ကျွန်တော်ပြောခဲ့တဲ့အတိုင်းပဲပင်ကိုယ်သဘာဝအရမရှိလျားလှပါသောဇလံကလေးနဲ့ဝတ္ထုဒုကလေးအဖြစ်သားလျင်ပါဝင်နေရတဲ့ယောနာဝတ္ထုစရဟာကြမ်းအရွယ်နဲ့မလိုက်လောက်အောင်အတိုက်အခိုက်အဝေးအဖန်ကလေးခံရတယ်။ဒီကြမ်းပေါ်မှာမူတည်ပြီးတော့လူသားတွေရဲ့အုံနောက်အတွေးအခေါ်တွေဟာအချင်းချင်းပြိဖက်ခါတွေဖြစ်ခဲ့ကြရတယ်။ဒါမဲ့နှုတ်ကပတ်တော်ဓမ္မသမိုင်းရာဇဝင်တို့မှာစာတင်တိုက်လောက်အောင်ဝိညာဉ်ရေးသင်ခန်းစာကိုပေးပြီးတော့ပြောင်မြောက်သောအနုရသနှင့်ဝမ်းမြောက်ဖွယ်အသက်လန်းကိုပြသောကြံကလေးလို့ကျွန်တော်တို့တင်သိရသောသမာကျမ်းအဖွဲ့ကအလေးအနက်ပြုဂုံပြုကြိုဆိုလိုသောကြံကလေးတစုပဲလို့လည်းကျွန်တော်ပြောခြင်းပါ रे ယောနာဝတ္ထုအကြောင်းကိုဝေဖန်တယ်တိုက်ခိုက်တယ်ဆိုတာကတော့အများအားဖြင့်ပြည့်ရည်ပြုကြတယ်ဆိုတဲ့အချက်နဲ့ကျွန်တော်သက်တည်ပြခြင်းပါ रे ခရိယန်အနောက်နိုင်ငံကြီးတွေအတော်များများမှဆိုရင်လူတယောက်ယောက်ဟာစကားဝိုင်းတစ်ခုတည်းမှာအကြီးအကျယ်ကြီးတွေဝင်ပြောပြီးတော့ဇလန်းတစ်ခုခုကိုအကွက်ဆင်ပြီးတော့ပြောမယ်ဆိုရင်သူပြောတာကလည်းယုတ်တိမရှိသူ့ရှာကလည်းရှည်နေမယ်သူ့ဖာသာသူလည်းဒီဇလန်းဟာချလဲလိုက်နေမယ်ဆိုပါတော့တော်ပါတော့ဗျာခမရဇလန်းကလည်းယောနာပုံပြင်ဖြစ်နေပြီဘာကြီးမှန်မသိပါဘူးဆိုပြီးတော့အပြောကိုခံရတယ်ဆိုတဲ့အချက်နဲ့ပဲကျွန်တော်သက်သေပြရမယ်လို့ထင်ပါတယ်အတိတ်ပဲကတော့ဘာကြီးမှန်မသိညာကြီးမှန်မသိယုတ်တိမရှိဆိုပြီးတော့အပြောခံရတဲ့အခြေအနေမျိုးပေါ့မိတ်ဆွေအပေါင်းတို့ကဘာပေါ်မှာနိုင်ငံကြီးတွေတနိုင်ငံနဲ့တနိုင်ငံစစ်တိုက်ကြမယ်ကဘာစစ်ကြီးတွေဖြစ်ကြမယ်ဆိုရင်အရေးကြီးတဲ့အရက်ဒေသတစ်ခုမှာရှိနေရင်းဆွဲအာနယ်ချက်ကိုအရင်ရှာပြီးတော့မှအဲ့ဒီနေရာကိုစုပြုံပြီးတော့ထိုးဖောက်ရတယ်လို့ပဲနှုတ်ကပတ်တော်ဆန့်ကျင်ရေးသမားစာရန်နဲ့မိဆာအတိုင်းအဝိုင်းကြီးတို့ဟာလေယောနာဆိုတဲ့အရေးကြီးတဲ့ကျမ်းတစုတည်းကအာနယ်ချက်တနေရာကိုစုပုံပြီးတော့ဆန့်ကျင်တိုက်ခိုက်ကြတယ်ဓမ္မရေးအနှစ်သာရဒီကိုပြက်ပြဲအောင်လို့ပြက်ရည်ပြုတ်တတ်ကြရဲဆရာကိုမိတ်ဆွေတို့သိစေခြင်းပါ रे မိတ်ဆွေအပေါင်းတို့ခမညာနှုတ်ကပတ်တော်မှာကျမ်းပေါင်း66ဆောင်တို့ဟာအလွန်ခိုင်မာတဲ့သမဏိကျိုးကွင်းကြီး66ခုနဲ့ဆက်နွယ်ထားတဲ့သဘောမျိုးကျမ်းစာအုပ်ဆိုတဲ့အမြင်အားဖြင့်စာပေအဖွဲအစည်းကြီးတစ်ခုကိုထုံးဖွဲ့ထားပေးခြင်းပဲဖြစ်ပါ रे အဲ့ဒီထဲမှာယောနာဝတ္ထုဆိုတဲ့သံကွင်းဟာသိပ်ပြီးတော့အတိုက်အခိုက်ခံရလွန်အားကြီးတယ်တဲမဲ့ဒီသံကွင်းဟာပြတ်တောက်မသွားခဲ့ဘူးဆွေးမသွားခဲ့ဘူးနာမသွားခဲ့ဘူးဟမသွားခဲ့သေးဘူးဒါကြောင့်မလို့လဲနှုတ်ကပတ်တော်ဒီဟူသောသံမဏိကျူရန်ကြီးအသက်လန်းစာဘီကြီးဟာပြတ်တောက်မသွားနိုင်ခဲ့ဘူးလို့ကျွန်တော်ကတင်စားလိုပါ रे ယောနာဝတ္ထုကိုအဲ့ဒီလိုကျမ်းစာအုပ်စန့်ကျင်ရေးသမားတွေကဝေဖန်တဲ့အကြောင်းတွေကိုပြောရင်းနဲ့ကျွန်တော်တွေးမိတဲ့အချက်တစ်ခုကတော့ဝတ္ထုတို့တပုတ်သာဖြစ်တဲ့ကျန်းတူကလေးကိုအရွယ်နဲ့မမျှအောင်ထိုးစစ်စင်တိုက်ခိုက်ဝေဖန်တဲ့ပုံစံအတိုင်းနှုတ်ကပတ်တော်ရဲ့အခြားကျန်းတူကိုလည်းတိုက်ခိုက်မှုနဲ့ကင်းပြီလားလို့မေးရင်တော့မကင်းဘူးလို့ပဲဆိုတဲ့တိကျတဲ့အဖြေကိုသာပေးရမှာဖြစ်တယ်လို့တွားရောက်ပြီးတော့စဉ်းစားမိခြင်းပဲဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဘဲကျန်းမှမှတိုက်ခိုက်မှုဟာမကင်းခဲ့ပါဘူးကပ္ပဦးကျန်းမှသည်ယခုယောနာဝတ္ထုရှင်မသက်ခရစ်မှသည်ပြီးခဲ့သောရှင်ပေတရုဩဝါဒစာဆောင်များတဲ့ကဒုတိယစာဆောင်ဘဲနှုတ်ကပတ်တော်ကျမ်းများကိုမဆူကျမ်းစာဆန့်ကျင်ရေးသမားအုပ်စုဆိုတာကတော့တခစ်ပြီးတခစ်တိုက်ခိုက်ဝေဖန်ခဲ့တာကြီးပဲဆိုတာကိုလေကျွန်တော်တို့မငင်းနိုင်အောင်တွေ့ရမှာသာလျှင်ဖြစ်ပါ रे ဟုတ်ပါ रे ဓမ္မဟောင်းကျမ်းအစုအဝေးတို့ကိုဝေဖန်တိုက်ခိုက်တဲ့သုတေသနာပြုသူကျမ်းတတ်များအပါအဝင်ဝေဖန်ရေးအုပ်စုကြီးတွေကိုတိုင်းဟာကပ္ပဦးကျမ်းများမှစတဲ့အခုယောနာဝတ္ထုအပါအဝင်မာလခိအနာဂတ်အဆုံးအထိကျမ်းတစောင်ကိုမှအလွတ်မပေးဘဲနဲ့အသေးစိတ်မှန်ဘလူးများနဲ့ကြည်ပြီးတော့အပြစ်ရှာပြီးတော့ဝေဖန်ခဲ့ကြပါ रे ပြည့်ရည်ပြုခဲ့ကြပါတယ်လို့ဆိုခြင်းရင်ဆိုယုတ်တိပေရဆိုတဲ့လောကကြီးမှာထွန်းကားနေတဲ့အတတ်ပညာကြီးတစ်ခုနဲ့လေပေရန်များလို့တွားပြီးတော့တိုင်းတာပြီးတော့နှုတ်ကပတ်တော်ကိုနတ်သမီးပုံပြင်တွေရဲ့ဘဝရောက်အောင်အပျော်ဘတ်ဒန္တာကြီးနဲ့စိတ်ကူးရင်စားအစုအဝေးပုံစံမျိုးအထိသက်ဆင်းသွားအောင်လူတွေထင်သာမြင်သာဖြစ်အောင်အပုတ်ချခဲ့ကြတယ်ဆိုတာတွေဟာအများကြီးရှိခဲ့ပြီးပါပြီ။ယောနာဝတ္ထုဟာကျမ်းစာထဲမှာရှိတယ်။ဒါပေမဲ့အပြင်မှာတော့ဘယ်မှမှမရှိဘူးဆိုတဲ့သဘောမျိုးမရောက်ရောက်အောင်လူသားတွေအမျိုးမျိုးတိုက်ခိုက်ဝေဖန်ခဲ့ကြပြီးပြီ။တချို့တချို့သောပြစ်တင်ဝေဖန်မှုတွေကြတော့စာကိုစာအဖြစ်ဝေဖန်တာတင်မကတော့ပါဘူးနော်။အဖဖျားသခင်ရဲ့ကယ်တင်ရှင်ယေရှုတော်ဆိုတာကိုပါထည့်ပြီးတော့စော်ကားမော်ကားပြုဝန်တဲ့အထိဖြစ်လာတဲ့အချိန်ယောနာဝတ္ထုအပါအဝင်ကျမ်းပေါင်းများစွာတို့ဟာအလွန်သေးနှုတ်တဲ့အစော်ကားအမော်ကားပြုမှုဒဏ်တွေကိုပါခံရတယ်လို့ကျွန်တော်တို့ဆိုခြင်းပါ रे ဟုတ်ပါ रे သမိုင်းတလျှောက်မှာဒီအတိုင်းတိုက်ခိုက်ဝေဖန်မှုတွေအမျိုးမျိုးကိုနှုတ်ကပတ်သမာကျမ်းစာတော်လောက်ခန်းစားခဲ့ရတဲ့ကပ္ပစာပေအစုအဝေးဆိုတာဘယ်မှမှမရှိပါဘူး အမှန်တော့ယောနဝတ္ထုဟာသူ့ရဲ့နည်းနည်းတဲ့အတိတ်ဘဲတွေကိုကောက်ယူဖို့တဲ့ဖတ်ဖို့သာဆိုရင်အလွန်လွယ်လှတဲ့ကြံကလေးတစ်စုဖြစ်ပါတယ်တနည်းပြောရရင်တော့ဝတ္ထုဒုကလေးပုံပြင်ကလေးတစ်ပုတ်ဖြစ်တော့လွယ်လွယ်ကလေးပဲလူသားတို့ခန်းစားနားလည်နိုင်တယ်သူ့ရဲ့ဝိညာဉ်ရေးမူရင်းအနှစ်သာရတို့ကိုတော့နားလည်ဖို့အတွက်အလွန်တရာခက်ခဲလိမ့်မယ်လို့ကျွန်တော်အနေနဲ့ကြိုတင်တင်ပြခြင်းပါတယ်အခုယောနဝတ္ထုနဲ့ပတ်သက်ပြီးတော့ဝေပန်ရေးလောကအတွင်တဲကပေါ်ထွက်လာတဲ့ထင်ကြီးတွေဟာငါးချက်ရှိနေတယ်ဆိုတာကိုအတိအကျအဖြစ်အခုလိုတွေ့နိုင်ပါတယ်။တိယောနဆရာဟာပရောဖက်အေလိယခက်ကဇရတ်တမြို့မှာအေလိယကိုမဆာကူညီသူ။ဒါကြောင့်မို့လို့လဲဂျေဇုတော်ကိုခံယူရရှိထားသူမုတ်ဆိုးမကြီးတယောက်ရဲ့မသေးကောင်းမပြောက်ကောင်းအသက်ရှင်ကြံရစ်သူကလေးကနေကြီးလာတဲ့အခါမှာဖြစ်လာတဲ့ယောနာတဲ့။အဲ့ဒီလိုကိုဖာသာကိုစိတ်ကူးယဉ်ပြီးတော့တွေးဆတဲ့လူတွေကတွေးဆကြပါれ။သတ်မှတ်တဲ့လူတွေကသတ်မှတ်ကြပါれ။ဒီအကြောင်းကြီးတွေနဲ့ပတ်သက်ပြီးတော့ဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး18အငယ်6မှ24အတွင်ပြန်ကြည့်မယ်ဆိုရင်အဲ့ဒီဇလန်ရှိကြီးကိုကျွန်တော်ဖတ်ရမှာဖြစ်ပါれ။အဲ့ဒီဇလန်တင်းမှာဇရတမြို့သူဒီမုတ်ဆိုးမကြီးဟာအဖဖျားသခင်အမိန်တော်နဲ့အညီသူ့ရဲ့မသေးတမင်းလက်ကျန်မုံညက်လက်ကျန်ကလေးနဲ့စီကလေးနဲ့အေလိယကိုမုံလုပြီးတော့ပြုစုတယ်ကျွေးမွေးတယ်ဒါနဲ့ပဲသူတို့တွေဟာလေကောင်းကြီးအမျိုးမျိုးကိုဆက်လက်ခန်းစားကြရတယ်။အထူးသဖြင့်ဒီမုတ်ဆိုးမရဲ့တူရီသောသားကလေးဟာအပြင်းထန်ယောဂဝေဒနာကိုခန်းစားရပြီးတော့နောက်ဆုံးသေဆုံးသွားတဲ့အချိန်အေလိယားဟာဒီကလေးကိုအသက်ပြန်ပြီးတော့သွင်းပေးခဲ့တဲ့အတွက်ကြောင့်ဝိညာဉ်အသက်ပြန်လဲဝင်ရောက်လာပြီးတော့ဒီကလေးလေးဟာအသက်ရှင်ခွင့်ရရှိခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။ဖျားသခင်ရဲ့ကျေးဇူးတော်ကိုခန်းစားရခြင်းအကြောင်းပေါ့။ဒါကိုကျွန်တော်မြန်မာမှုနယ်ပယ်ထဲကစကားတစ်ခုနဲ့ပြောရမယ်ဆိုရင်တော့သေရွာပြန်သံကဲလို့ပြောရမယ်ထင်ပါ रे မိတ်ဆွေအပေါင်းတို့အခုနှုတ်ကပတ်တော်ဝေပန်ရေးသမားတချို့ကပြောနေတာကတော့အဲ့ဒီမုတ်ဆိုးမကြီးရဲ့သားသေရွာပြန်သံကဲလေးဟာနောက်ဆုံးယောနဖြစ်လာတယ်တဲ့ဒါကအမှတ်စဉ်1အုပ်စုရဲ့အဆိုပါအမှတ်စဉ်2အုပ်စုကတော့အခုယောနဝတ္ထုဆိုတာဟာပရောဖက်ယောနရေးတာအမှန်ဒါပေမဲ့စိတ်ကူးရင်အိမ်မက်ဝတ္ထုတဲ့ယောနာတယောက်ပင်လေကြီးကိုဖြတ်ပြီးတော့အကြောင်းတစ်ခုခုနဲ့ခရီးသွားနေတုန်းမှခရီးကနင်းကန်ပင်ပန်းပြီးတော့နောက်ဆုံးသင်္ဘောပေါ်မှာတုံလုံးပက်လက်အိပ်ပျော်နေတုန်းဂယောက်ကြီးရဲ့အိမ်မက်တွေမက်ခဲ့တယ်။အဲ့ဒီအိမ်မက်တွေကိုမှယောနာကပြန်ပြီးတော့မှတ်တမ်းတင်ရင်းနဲ့ဝတ္ထုတပုတ်ဖြစ်သွားရခြင်းပဲတဲ့။အမှတ်စဉ်3အုပ်စုကြတော့လေတမျိုး။အဲ့ဒီစာပေသမားတွေကတော့ဘယ်လိုဝေဖန်တယ်လဲဆိုရင်ရာဇဝင်ကိုသူတို့ကအတော်ကြီးကိုကျွန့်ကျင်ပိုင်နိုင်တဲ့ပုံမျိုးနဲ့ဝေဖန်ကြတယ်။ဒီဇလန်မျိုးတွေကိုအများဆုံးဝါသနာပါပြီးတော့ကတိကတ်သက်ရေးတတ်တွေးတတ်တဲ့သူတွေဟာဒီကနေ့လေဘနန်နဲ့ဆီးရီးယားကမ်းခြေပိုင်းမှာအတိတ်တစ်ချိန်ကထွန်းကားခဲ့တဲ့ Phoenicians လို့ခေါ်တဲ့လူမျိုးတွေပဲဖြစ်တယ်။အဲ့ဒီ Phoenicians တွေရဲ့စိတ်ကူးယဉ်ဒန္တာကြီးပုံပြင်တွေတဲကဒီယောနဝတ္ထုပေါက်ဖွားခြင်းတဲ့။အဲ့ဒီ Phoenicians ရဲ့ဒေသတဲမှာတူရူတို့ဇီးဒုံတို့ဆိုတဲ့မြို့ကြီးတွေဟာလေမြို့ပြနိုင်ငံကြီးတွေဖြစ်ခဲ့ပါတယ်။အရေးတဲမှာမှအဲ့ဒီဝတ္ထုတဲကဖော်ပြထားတဲ့တာရှုမျိုးတို့နိနေဝေမျိုးတို့ဆိုတဲ့မြို့ကြီးတွေဟာလေသူတို့ဖိုနီရှင်းတွေနဲ့အဆက်အသွယ်ကတိတ်ပြီးတော့များနေတော့ဒီပုံဝတ္ထုရဲ့အခြေခံဟာဖိုနီရှင်းဒန္တာကြီးပဲအထူးသဖြင့် Hercules and the Sea Monster လို့ခေါ်တဲ့ပင်လယ်သတ္တဝါကြီးနဲ့ Hercules တို့ရဲ့တိုက်ခိုက်တဲ့ဇလန်ဇကြမ်းတဲကဇလန်တို့တပုတ်ပဲဆိုပြီးတော့ဖော်ပြလာကြပါတယ်နံပါတ်၄အုပ်စုကြတော့ယောနဝတ္ထုကိုတပုတ်လုံးနီးနီးထောက်ခံကြတာမှန်နေ။ဒါပေမဲ့အဲ့ဒီယောနဟာငါးကြီးရဲ့ပိုက်ထဲကိုရောက်သွားတဲ့ဆိုတာကတော့ဘယ်နည်းနဲ့မှမဖြစ်နိုင်ဘူး။ပင်လေထဲမှာရက်ကန်ဖြစ်နေတဲ့ယောနကိုငါးတစိမ့်နဲ့သင်္ဘောကြီးတစ်စင်းကဝင်ပြီးတော့ကယ်တယ်။အဲ့ဒီငါးတစိမ့်နဲ့သင်္ဘောကြီးပေါ်ကိုရောက်သွားတာကိုပဲငါးပိုက်ထဲရောက်သွားသယောင်ယောင်လှုပ်ပြီးတော့ဇက်လန်းဟာအတီပေါက်ကြီးဖြစ်သွားရခြင်းပဲတဲ့။အဲ့ဒီအမှတ်စဉ်၄ကလေးကတော့တိတ်မဆိုးတလူပဲဆိုပြီးတော့ကျွန်တော်တင်ပြရတော့တမချန်းရဲ့ဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီကခံယူပါတယ်။ယောနာဆိုတဲ့လူဟာအဲ့ဒီငါးတစိမ့်အမှတ်သင်္ဘောပေါ်ကိုလည်းရောက်ရောသတိတွေလစ်ပြီးတော့နှစ်ရက်သုံးရက်လောက်ဖြားနေတယ်မျောနေတယ်။ကိုယ်တိုင်းပဲငါးဖြစ်သွားတယ်လူလူငါးကြီးတကောင်ကောင်ရဲ့အမျိုးခံရတယ်လူလူအိမ်မက်ဆိုးကြီးတွေမက်ပြီးတော့နောက်ဆုံးကျတော့သတိတော်ပြန်ရလာပါရဲ့စိတ်တစအစွဲကြီးကတ်ပြီးတော့ငါးပိုက်ထဲကပဲသူပြန်ထွက်လာရသယောင်ယောင်စိတ်ဆွဲနေတာဖြစ်နိုင်တယ်ဆိုတဲ့အုပ်စုပဲဖြစ်ပါတယ်မိတ်ဆွေအပေါင်းတို့နောက်ဆုံးနံပါတ်5အဖွဲကတော့ကြံ့ကြံ့ဖန်ဖန်အဖွဲပဲပေါ့ယောနာကိုဂျိုးကောင်ဆိုပြီးတော့သင်းမောဘော်ကနေအားလုံးကဝိုင်းပစ်ချခံလိုက်ရတော့သူခမရခြေလွတ်လက်လွတ်ဖြစ်ခဲ့ရတယ်အဲ့ဒီအချိန်မှာရေကန်အသင့်ကြာအသင့်ဆိုသလိုအေယာမပင်လင်ကအသေးကြီးတကောင်ကိုတွေ့တယ် ယောနာဟာအဲ့ဒီငသေးကြီးထဲမှာဝင်ပြီးတော့ကမ်းကိုမရောက်မချင်းခွေနေခဲ့တယ်။အဲ့ဒီလိုနဲ့ပဲဒီဇလံဖြစ်ပေါ်လာရခြင်းတိဆောက်လာရခြင်းပဲဖြစ်ရလိမ့်မယ်ဆိုပြီးတော့ပြောလာကြပါတယ်။အဲ့ဒီယောနာဝတ္ထုကိုလေ့လာတဲ့သင်ခန်းစာခရီးအတွင်းမှာတော့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့အနေနဲ့ဒီငသေးကြီးနဲ့အသက်ရှိတဲ့ယောနာအကြောင်းတော်မဖြစ်နိုင်။ငါးကြီးကအသက်ရှင်ပြီးတော့ယောနာကသာသေနေတာသာဖြစ်ရလိမ့်မယ်ဆိုတဲ့ပြောင်းပြန်အခြေအနေပုံစံမျိုးရောက်အောင်ကျွန်တော်တို့အနေနဲ့ဝိညာဉ်ရေးသဘောပါပါရှင်းပြသွားပါလိမ့်မယ်။မိတ်ဆွေတို့တရှင်အပေါင်းတို့အခုဖော်ပြခဲ့တဲ့အချက်၅ချက်တို့ဟာယောနာဝတ္ထုရဲ့ဝေဖန်ရေးသမားတွေကနေပြီးတော့သူတို့ရဲ့အုပ်စုလိုက်ဖြစ်စီတူးချင်းဖြစ်စီအမြင်အတွေ့တွေနဲ့ဒီဝတ္ထုရဲ့အကြောင်းယောနာရဲ့အကြောင်းတို့ကိုမှတ်ချက်ချကြတာပဲဖြစ်ပါတယ်။တွေးမိတွေးရတွေးကြခြင်းတွေသာဖြစ်ပါတယ်။နင်းနေချင်းချင်းမဆိုးလှဘူးလို့ကျွန်တော်ခံယူတဲ့ယောနာရဲ့သတိလစ်ပြီးတော့စိတ်ဆွဲလန်းခြင်းများလားဆိုတဲ့အယူအဆကလွဲလို့ဘယ်ရှုထောင့်ကမှကြည့်ကြည့်အကျိုးသင့်အကြောင်းသင့်တစ်ခုမှမရှိလှဘူးလို့ကျွန်တော်တို့ဟာဒီအယူအဆတွေအားလုံးကိုအယံယုံကြည်ယူဆချက်တွေအဖြစ်ပဲပယ်ချပြလိုက်ပါတယ်။ပယ်ချတယ်ဆိုတဲ့နေရာမှာလေကျွန်တော်တို့အနေနဲ့ဒုံးတိပယ်ချခြင်းအရှင်းမပြုလို့လိုပါဘူး။ရှင်းရှင်းလင်းလင်းဖြစ်အောင်အကောင်းဆုံးဖြည့်ရှင်းချက်များနဲ့သာပယ်ချလိုခြင်းဖြစ်ပါတယ်။ပထမအချက်အနေနဲ့ရေးသားသူဤခိုင်မာသောတမိုင်းရှိခြင်းဆိုတဲ့အချက်နဲ့ကျွန်တော်တို့ရှင်းလင်းတင်ပြလိုပါတယ်။ဓမ္မရာဇဝင်စရုပ်ထစာဆောင်အခန်းကြီး14အငယ်23မှ25ကိုကျွန်တော်ဖွင့်လှစ်ဖတ်ရှုလိုက်မယ်ဆိုရင်အခုလိုတွေ့ရပါလိမ့်မယ်။ယူဒရှင်ဘုရင်ယောရှသအာမဇိနန်းဆန်15နှစ်တွင်ဣသရေလရှင်ဘုရင်ယေဟောရှသယေယောဘောင်းသည်ရှမာရိမြို့၌မင်းပြု၍41နှစ်စိုးစံ၏။ထိုမင်းသည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၍ဣသရေလအမျိုးကိုပြစ်မှားစေသောနေပတ်သာရေယောပောင်ဤဒုစရိုက်အပြစ်ကိုမစွန့်ဘဲနေ၏ဣသရေလအမျိုးဤဖျားသခင်ထာဝရဖျားသည်မိမိကျွန်ဂါသေဖာမြို့နေအမိတ်တဲဤသာပရောဖက်ယောနာအဖျင်မိန့်တော်မူသောစကားတော်အတိုင်ထိုမင်းသည်ဣသရေလနိုင်ငံကိုဟာမတ်မြို့ဝင်ဝမှသည်ဂျိုင်းပင်လေတိုင်အောင်ရန်သူလက်မှနှုတ်၍ပြုစုလေ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဣသရေလနိုင်ငံရဲ့သမိုင်းမှာရေယောဘောင်ဆိုတဲ့အမည်နာမနဲ့မင်းမျိုးတို့ဆိုးသွမ်းခဲ့တာပထမမြောက်ရေယောဘောင်အဖြစ်ယူရနိုင်ငံကနေမြောက်ဖက်ချမ်းဣသရေလရေလို့နိုင်ငံနှစ်ချမ်းကွဲခဲ့တာတွေကိုဘယ်သူမှမငင်းနိုင်ပါဘူးအဲ့ဒီလိုပါပဲဒုတိယမြောက်မျိုးဆက်ဖြစ်တဲ့ရေယောဘောင်ဆိုတဲ့အမှတ်နှစ်ဘရင်ရေယောဘောင်ပေါ်ထွက်လာတာသူခင်မှာလဲပထမရေယောဘောင်ရဲ့လမ်းကြောင်းအတိုင်းပဲအပြစ်ဒုစရိုက်တွေကိုဇက်တိုက်ကျူးလွန်ခဲ့တာဒါပေမဲ့အဖဖျားသခင်ကဣသရေလခံရတဲ့ဒုက္ခဆင်းရဲခြင်းတွေကိုတွေးပြီးတော့သနာတယ်ဒါကြောင့်မလို့ကဲတင်တော်မူခြင်းကျေးဇူးကိုပြုခဲ့တယ်။အထူးသဖြင့်ယန္တူရှုရီတီသိမ့်ပိုက်ထားခဲ့တဲ့ဣသရေလနယ်မြေတွေကိုအဖဖျားသခင်ကပြန်ပြီးတော့ပေးသနာခဲ့တယ်ဆရာတွေးကိုဣသရေလရာဇဝင်မှတ်တမ်းတွေထဲမှာလေတွေ့ရလိမ့်မယ်ဆရာကိုအခုလို့ဆက်ပြီးတော့ဓမ္မရာဇဝင်တီဟာဖော်ပြခဲ့ပါတယ်။ဟုတ်ပါတယ်။ဓမ္မရာဇဝင်စရုပ်ထစာဆောင်ရဲ့အခန်းကြီး14တဲမှာပဲအငယ်26ကနေဆက်ကြည့်မယ်ဆိုရင်အခုလို့တွေ့ရမှာပါ။အကြောင်းမူကားဣသရေလအမျိုးခံရသောညှင်းဆဲခြင်းအလွန်လေးလံသည်ကို၎င်းမြို့၌အချုပ်ခံရသောသူဖြစ်စေအလွတ်ပြေးသောသူဖြစ်စေဣသရေလအမျိုး၌မဆနိုင်သောသူမရှိသည်ကို၎င်းထာဝရဘုရားသည်မြင်လျင်ဣသရေလအမျိုး၏နာမကိုမိုးကောင်းကင်အောက်၌မပြောက်စေမည်အကြောင်းကြံတော်မူ၍ယေဟောရှသာရေယောဘောင်အဖျင်ကဲ့တင်တော်မူ၏ရေယောဘောင်ပြုမူသောအမှုအရာကျွင်းလေသမျှတို့နှင့်တကိုးကြည့်ခြင်းစစ်တိုက်ခြင်းအထက်ကယူရနိုင်ငံအဝင်ဖြစ်သောဓမ္မသက်မြို့နှင့်ဟာမတ်မြို့ကိုဣသရေလအမျိုးအဖို့ယန္တူလက်မှနှုတ်ယူခြင်းအရာတို့သည်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏တဲ့ရှင်းနေပါပြီမှန်ကန်တိကျတဲ့မှတ်တမ်းမှတ်ရာတွင်နဲ့အမိတ်တဲဤသာယောနာဆိုပြီးတော့ဓမ္မသမိုင်းကရာဇဝင်ဣသရေလရဲ့လောကရာဇဝင်တွေတဲမှဒီယောနာရဲ့အမည်ဟာထင်ရှားခဲ့ပြီဖြစ်သလိုအခုယောနာဝတ္ထုဟာလေဒါကိုပဲပြန်လဲဖော်ပြပြီးမှဒီကျမ်းဟာအစပြုသွားမှာဖြစ်ပါ रे ဟုတ်ပါ रे ယောနာဝတ္ထုအခန်းကြီး1အဖွင့်မှားပင်ဖြင့်ယောနာဤခိုင်ကန့်သောသမိုင်းကြောင်းကိုထင်ရှားပြတ်သားစွာဖော်ပြခဲ့ပြီးဖြစ်ပါ रे အမိတ်တဲဤသာယောနာသို့ရောက်လာသောထာဝရဘုရားဤနှုတ်ကပတ်တော်ဟူမူကားသင်ထ၍နိနေဝေမြို့ကြီးသို့သွားပြီးလျင်ချင်းချောက်သောစကားနှင့်ကြွေးကြော်လော့ထိုမြို့ပြုသောဒုစရိုက်အပြစ်သည်ငါရှိသူတက်လာပြီဟုမိန့်တော်မူ၏တဲ့။ကောင်းပါပြီ။ ယောနဆရာဟာနှစ်ယောက်ရှိတယ်လို့ပြောရလောက်အောင်လေဒီနာမည်ဟာအမဲ့အခေါ်များတဲ့နာမည်လားလို့မေးမယ်ဆိုရင်တော့အင်္ဂလိပ်မှာ John Smith ဆိုတဲ့အမည်ဂျုံဆိုတဲ့အမည်များလို့ယောနဆိုတဲ့အမည်ဟာဣသရေလနိုင်ငံဣသရေလသမိုင်းမှာဖော်ဖော်တည်တည်မရှိခဲ့တဲ့နာမည်သာလျှင်ဖြစ်ပါတယ်ကျွန်တော်မြန်မာလူမျိုးတို့အဖို့မောင်ပတို့မောင်လှတို့ပေါ်တာမျိုးလို့လဲပေါ်တဲ့နာမည်မျိုးမဟုတ်ခဲ့ပါဘူးဒါကြောင့်မလို့နှုတ်ကပတ်တော်တွေတဲမှာအခုလို့ဖော်ပြထားတဲ့ဓမ္မရာဇဝင်ကယောနယောနဝတ္ထုတဲကယောနနဲ့ဓမ္မသစ်ကျမ်းကယောနဆိုပြီးတော့သုံးကြိမ်တိုင်အောင်တွေ့ရတဲ့ယောနဟာအလွန်ရှားပါတဲ့အမည်နဲ့သာလျှင်ရှိသောနာမည်ဖြစ်ပါတယ်ဒါကြောင့်တဦးတဲသာရှိသောယောနလို့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကအလေးအနက်ယုံကြည်ပါတယ်တခါအဖေရဲ့နာမည်ကိုလည်းဆက်ပြီးကြည့်လိုက်မယ်ဆိုရင်ဓမ္မရာဇဝင်နဲ့အခုယောနဝတ္ထုတဲကယောနဟာအဖေနာမည်လည်းအရှင်းမကွဲတဲ့အတွက်ကြောင့်ပရောဖက်ကြီးယောနတအူးတဲ့အဖြစ်သားဖြင့်ရှင်းနေအောင်ကျွန်တော်တွေ့ရတဲ့အကြောင်းကျွန်တော်လေးစားစွာတင်ပြလိုပါ रे တအူးဒီသောယောနအဖြစ်သားကျွန်တော်သတ်မှတ်တဲ့အကြောင်းတင်ပြလိုပါ रे ဒါကြောင့်သမိုင်းနောက်ခံအတိအကျနှင့်ဓမ္မသမိုင်းပရောဖက်ယောနဤဝတ္ထုသည်ညင်းစရာမရှိသောဝတ္ထုတူဖြစ်သည်ဖျားသခင်ဖော်ပြပေးလိုသောခိုင်ကန့်သည့်တော်ဝင်ကျမ်းတစုအဖြစ်သူနေရာနှင့်သူထဲထဲဝါဝါရှိသောကျမ်းတစုသာဖြစ်သည်ဆိုရကိုကျွန်တော်တင်ပြရသောသမာကျမ်းကအလေးအနက်သတ်မှတ်လိုက်ပြရစီမိတ်ဆွေဒုတိယအချက်အနေနဲ့ကတော့ယောနဝတ္ထုသည်ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်အမိပြုခဲ့သောဝတ္ထုဖြစ်သည်ဆိုတဲ့အချက်နဲ့ကျွန်တော်ဆက်လက်ပြီးတော့တင်ပြပြရစီဓမ္မသစ်ကျမ်းမှာဖော်ပြသောယောနဆိုပြီးတော့ကျွန်တော်ကပြောခဲ့ပြီးပြီမဟုတ်ဘူးလားကျွန်တော်ပြောတဲ့ဓမ္မသစ်ကျမ်းတဲကယောနဆိုတဲ့အမိကိုဘသူဖော်ပြတာလဲဆိုပြီးတော့စောကြောကျင်စရာဖြစ်လာပါလေမေးမြန်းကျင်စရာဖြစ်လာပါလေမှန်ပါလေယောနာကိုဓမ္မသစ်ကျမ်းထဲမှာဖော်ပြပေးလိုက်သူကတော့ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ပဲဖြစ်ပါလေရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး7အငယ်29နဲ့30မှာကျွန်တော်အခုလို့ပြန်ပြီးတော့တွေ့နိုင်ပါလေလူအစုအဝေးတို့သည်ထူထပ်လျက်ရှိကြသောအခါကိုတော်ကဤလူမျိုးသည်ဆိုးညစ်သောအမျိုးဖြစ်၏နမိတ်လက္ခဏာကိုတောင်းပြီးမှပရောဖက်ယောနဤနမိတ်လက္ခဏာမှတပါအဘယ်လက္ခဏာကိုမျှသူတို့အားမပြရာယောနသည်နိနေဝေမျိုးသားတို့အားနမိတ်လက္ခဏာဖြစ်တဲ့သို့လူသားသည်ဤလူမျိုးအားဖြစ်စေလိမ့်မည်ဒါရင်မကသေးပါဘူးယုတ်တိမရှိဘူးယုတ်တိမရှိဘူးဆိုတဲ့ယောနတယောက်ရဲ့ငါးကြီးရဲ့ဝန်းအတွင်းမှသုံးရက်နေရခြင်းသည်ပင်ဖြင့်ကယ်တင်ရှင်သခင်ခရစ်တော်ဤသုံးရက်တိုင်သင်းကြိုခြင်းကိုခံတော်မူခြင်းနဲ့အတူကယ်တင်ရှင်သခင်ခရစ်တော်ဤရှင်ပြန်ထမြောက်တော်မူခြင်းနမိတ်နှင့်သက်ဆိုင်နေပါကြောင်းကိုကယ်တင်ရှင်ကိုတော်တိုင်ဟာကျွန်တော်ကိုရှင်မသက်ခရစ်ဝင်ကျမ်းမှတဆင့်အသိပေးခဲ့ပါသေးတယ်။ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး7အငယ်38မှ41အတွင်းကိုပြန်ပြီးတော့ကြည်ပါ။ထိုအခါအချို့သောကျမ်းပြုဆရာနှင့်ပါရိရှဲတို့ကအရှင်ဖျားအကျွန်ုပ်တို့သည်ကိုတော်ပြတော်မူသောနမိတ်လက္ခဏာတစ်စုံတစ်ခုကိုမြင်ခြင်းပါသည်ဟုပြောကြလျင်ကိုတော်ကဆိုညိ၍မြောက်မှထားသောအမျိုးသည်နမိတ်လက္ခဏာကိုတောင်းသည်မှပရောဖက်ယောနာ၏နမိတ်လက္ခဏာမှတပါအဘယ်လက္ခဏာကိုမျှသူတို့အားမပြရာယောနာသည်ငါးကြီးဝန်းထဲမှသုံးရက်နေတဲ့ကဲ့သို့လူသားသည်မြေကြီးထဲမှသုံးရက်နေရလတ္တံတရားဆုံးဖြတ်တော်မူသောအခါနိနေဝေမျိုးသားတို့သည်ဤလူမျိုးတစ်ဖက်၌ထ၍အရှုံးခံစေလတ္တံအကြောင်းမူကားထိုမျိုးသားတို့သည်ယောနာဟောပြောသောစကားကြောင့်နောင်တရကြ၏ဤအရ၌ကယောနာတဲ့သာ၍ကြီးမြတ်တော်သူရှိ၏တဲ့မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ခမညာနှုတ်ကပတ်တော်ဟာအဖဖျားသခင်ရဲ့အသက်လန်းခရီးရဲ့တရားပဲဖြစ်ပါလေဒီတရားစကားများကိုနာတော်တတ်ဆင်းရမှာကျွန်တော်ဟာရှင်ပေတရုဩဝါဒစာဒုတိယစာဆောင်မှာကျွန်တော်တွေ့ခဲ့ရတဲ့အဆုံးအမတစ်ခုကိုသတိရဖို့လိုတယ်လို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်ရဲ့အခန်းကြီး1အငယ်16မှ27အတွင်းမှာအခုလိုကျွန်တော်တွေ့ကြရပြီဖြစ်ပါတယ်။ထိုမှတပါ။သာ၍မြဲမြံသောအနာဂတ်စကားတော်သည်ငါတို့၌ရှိသေး၏။စိတ်နှလုံးထဲ၌အာယုန်တက်၍ကြယ်နီပေါ်ထွက်သည့်ကာလတိုင်အောင်ထိုအနာဂတ်စကားတော်ကိုမှောင်မိုက်အရ၌ထွန်းလင်းသောစီနီးကဲ့သို့မှတ်၍သင်တို့သည်အမိပြုတင်ကြ၏။ကျမ်းစာ၌ပါသောအနာဂတ်စကားမြည်သည်ကကိုယ်အလိုအလျောက်အ내မပေါ်ဟုရှင်းဥစွာသိမှတ်ကြလောအကြောင်းမူကားအနာဂတ်စကားသည်လူအလိုအဖြစ်ဖြစ်ဖူးသည်မဟုတ်ဘုရားသခင်ဤသင်ရှင်းသူတို့သည်သင်ရှင်းသောဝိညာဉ်တော်ဤတိုက်တွန်းတော်မူခြင်းကိုခံရ၍ဟ ဟောပြောကြ၏တဲ့။ကောင်းပါပြီ။ BC 950နဲ့800ခန့်အတွင်းကရေးသားခဲ့ပြီးတော့ပရောဖက်ဆိုတဲ့ဂုံကိုခံယူထားတဲ့ယောနရဲ့ဝတ္ထုဟာအနာဂတ်ကြံလို့မဆိုသားတဲ့အလျောက်ဝတ္ထုတပုတ်အဖြစ်ကျွန်တော်ရှေ့မှာရောက်ရှိလျက်ရှိနေပါပြီ။ယုံကြည်သူလူသားတို့ကြားမှာပင်ပြဿနာအမျိုးစုံပွားများစေပါသောဒီဝတ္ထုတို့ကလေးဟာဖြင့်ဓမ္မဟောင်းကျမ်းတို့တဲကအတူဆုံးဩပတိယူပါယုံတဲ့နှစ်ဆသားဖြင့်ရှေသောကျမ်းတို့တစ်ခုဖြစ်ပါတယ်။ဒါမဲ့သူ့ကိုဖတ်ရှုရခြင်းအပြင်ဒီကယ်တင်ရှင်သခင်ခရစ်တော်၏အသေးခံတော်မူခြင်းနှင့်ထမြောက်ခြင်းကိုရည်စူးသောကျမ်းအဖြစ်ဆွဲမှတ်စေရမည်။နှစ်ကယ်တင်ခြင်းယေရှုကိုယုံကြည်ခြင်းနှင့်စွတ်ခူးနိုင်ခြင်းအကြောင်းဆိုတာကိုဖော်ပြမည်။သုံးအဖအီဂျေဇုနှင့်ဂယုနာတော်သည်ညင်းပယ်လို၍ပင်ဖြင့်မရနိုင်ဆိုပါသောဂုံတတိနှင့်ပြည့်စုံသည့်အကြောင်းကိုဒီကျမ်းဟာဖော်ပြသွားလိမ့်မယ်။လေးယုံကြည်ခြင်းကင်း၍ရှောင်တိန်ခြင်းဆိုတဲ့လူသားတို့ရဲ့ဇယိုက်နဲ့အဖဖျားသခင်ဟာလူလိုပဲဖြစ်မှာပဲ။သူစိမ့်ရင်ကိုစိမ့်တယ်လို့ဖြစ်မှာပဲဆိုတဲ့အတွေ့အများဟာမှားယွင်းတဲ့အကြောင်းကိုအလေးအနက်ဖော်ကျူးသွားလိမ့်မယ်။ငါဘုရားသခင်သည်ကောင်းမြတ်တော်မူ၍ဂယုနာတော်အလွန်ကြီးမြတ်ပေ၏ဆိုတဲ့အချက်ကိုဖော်ပြမယ်။6ဘုရားသခင်သည်အာရှုရိတို့၏မြို့တော်ကြီးနိနေဝေမြို့ကိုကယ်တင်ခြင်းအပြင်လူမျိုးတကားတို့၏ဘုရားဖြစ်တော်မူကြောင်းကိုဖော်ပြသွားလိမ့်မည်ဖြစ်တဲ့အကြောင်းတင်ပြရင်းနေ။ယောနဝတ္ထုနှင့်မိတ်ဆွေသောတာရှင်အပေါင်းတို့ကိုမိတ်ဆက်ထားပေးပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်တိရတော်တမချမ်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်စီစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကယောနဝိတ္ထုအခန်းကြီး1အခန်းငယ်1ကနေအခန်းငယ်3အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။